နေ့ကလိတ်ကျွန်းလူတက်မှုနဲ့ပတ်သက်ပြီးတော့တရားရုံးတော်ဆုံးစစ်ဆေးချက်တွေစစ်ဆေးခဲ့ပြီလို့သိရတယ်ခင်ဗျ။အမိတ်ချမန်းနေ့ကိုလည်းတခါတည်းဆုံးဖြတ်ခဲ့တယ်ဆိုတော့အမှုအခြေအနေလေးတစ်ချက်လောက်ပြောပြပေးပါဆရာ
။ပထမဆုံးရက်မှာဒီတေခံဇော်လင်းကိုစစ်ပါတယ်။ဒုတိယတရက်မှာဒီဝေဖြူခေါ်ဝင်းစော်ထုံးကိုစစ်ပါတယ်။အဲဒါစစ်တဲ့စစ်ချက်တွေကတော့ဇော်လင်းကိုသူတို့တွေပြည်ပြည်ဟာလေးကွန်းတွေတဲ့၁၀ရက်၁၀လ2014နဲ့၆ရက်၁၇လ2014မှာထောင်ထဲရောက်နေတာတော့မှခံဝင်ကြပြီးတယ်ဆိုတာကိုသူတို့ရင်းပြီးတော့မေးပါတယ်။ဒါကိုလည်းအန်ဂယ်ရိုဘက်ကဖြည့်ချင်းခဲ့ပါတယ်။၁၀ရက်၁၀လ2014ထောင်ထဲရောက်တဲ့အချိန်ဖြစ်ပေမဲ့ရဲစခန်းမှာရဲပုံနှင်းဆဲထားတဲ့တန်းဒီကြောင့်အကြောက်တရားရှိနေသေးတယ်။ပြီးလို့ရှိရင်ထောင်ထဲမှာတာဝန်ကျတဲ့ရင်းတဲ့ရင်းနဲ့ဆက်သွယ်မှုရှိမှလည်းကြောက်တယ်ဆိုပြီးတော့သူတို့ကဆက်လက်ခံဝင်ကြပြီးတဲ့သဘောပါသူပြောတယ်။နောက်ဆက်တည့်ရက်နေ့မှာဝေဖြူလေးစစ်တဲ့ခါမှာပူလာတာကတော့ကျွန်တော်ကပြောတဲ့ဒီတယ်လီဖုန်းကိစ္စပါ။တယ်လီဖုန်းကမာယာဘာနာအောက်ရပါတယ်လို့ပြောခဲ့ပါတယ်။ဒါကိုသူတို့ကတရားခံရဲ့ဒီဖုန်းကိုပြောချင်တာပါ။ဒါပေမဲ့ပျက်စီးနေတဲ့တယ်လီဖုန်းရဲ့ကုန်းနံပါတ်နဲ့ဒီမှာရှိတဲ့ကုန်းနံပါတ်တွေ့ရမတွေ့ရဆိုတာဘလုံးကျွန်တော်လည်းဖြစ်ကိုကြည့်ပြီးတော့အန်ဂယ်တို့ဒီတန်းရဲ့ခုခံချိပါခဲ့ပါဒီအမှုကသုံးနိုင်ငံအမှုပေါ့လေထိုင်းရဲ့မြန်မာရဲ့အင်္ဂလိပ်ရဲ့သုံးနိုင်ငံမှုလို့အမှတ်ရှိတရားသူကြီးကျုပ်ထံကိုပို့ပြီးတော့စစ်ဆေးမယ်စစ်ဆေးပြီးတော့မှ24ရက်12လ2015နေ့မှာနောက်ဆုံးအမိန့်ချပေးမယ်လို့မနေ့ကတရားရုံးမှာအမိန့်ချဖတ်ကြတာပါ
လေကျွန်းလူတက်မှုကိစ္စနဲ့ပတ်သက်ပြီးတော့လည်းပြန်လည်စစ်ဆေးမှုတွေလုပ်ခဲ့ပြီဆိုတော့ပေါ့နော်မြန်မာနိုင်ငံသားနှစ်ယောက်အတွက်ဥပဒေကြောင်းအရဘလို့တွေဖြစ်လာနိုင်လဲခင်ဗျ
ဥပဒေကြောင်းရပြောမယ်ဆိုရင်တော့အန်ကယ်တို့ကလေးတွေကိုအပြစ်ပြစ်မိရဘူးလေပြောလို့ရပါတယ်။ဒါဖြစ်လို့လဲဆိုတော့အန်ကယ်တို့စဖြစ်တဲ့မြန်မာနိုင်ငံသားတွေဟာအမှုမှန်ပေါ်ရည်အတွက်အမှန်တရားကိုစီစဉ်နိုင်ရေးတည်ဆူပြီးတော့ဒီထိုင်းနိုင်ငံရဲ့ဥပဒေနောက်ဆက်တဲ့မဟုတ်ပဲနဲ့အခုညီပေးတဲ့သဘောမျိုးနဲ့မြန်မာနိုင်ငံသားမှကြီးကိုယ်ဒီအချိန်မီဒီမြန်မာတိုင်းရုံးအထူးဖွဲ့ကိုဖွဲ့ပြီးခဲ့တယ်ဖွဲ့ပြီးတော့လေဒီအချင်းပြည်ရာကိုသွားရောက်ခဲ့တဲ့အချင်းဦးစီးတန်းတော်ကိုစစ်ဆေးခဲ့တယ်ဒီချက်တွေဟာအချင်းမီကုစားတဲ့သဘောဖြစ်သွားပါတယ်ဒီလိုအချင်းမီကုစားမှုတွေကြောင့်မနေ့ကစစ်ချက်တွေမှာဆိုရင်လေဒီခွင်နေနဲ့မြန်မာနိုင်ငံတိုင်းရုံးကိုယ်တိုင်ကပါဝင်ပြီးတော့အမှန်တရားတဲ့ကိုကြီးပူးပေါင်းပေးတယ်ဆိုတာမျိုးကိုဒါကြောင့်မို့လဲကလေးတွေဟာပြည်တန်းထိုက်တဲ့ဒီလိုမျက်မျက်ကြည့်တဲ့မှုတွေမှာကလေးတွေအနေနဲ့ဥပဒေရစီရင်ဆုံးဖြတ်မယ်ဆိုရင်အပြစ်ရတာအကြောင်းမရှိဘူးလို့အကဲပြောချင်ပါတယ
်ဟုတ်ကဲ့ဆရာ။ဒီမြန်မာနိုင်ငံသားတွေနှစ်ယောက်အတွက်ဒီတရားရုံးရဲ့တရားမျှတမှုအခြေအနေရောဘယ်လိုရှိလဲခင်ဗျာဆရာ
။အန်ကယ်တို့ထိုင်းနိုင်ငံမှာနေတာ16နှစ်လောက်ရှိပါပြီ။အဲ့တော့အန်ကယ်တို့သွားလိုက်ပြန်လိုက်နေတဲ့အန်ကယ်လည်းမြန်မာနိုင်ငံသားတစ်ယောက်ပါ။အဲ့တော့အန်ကယ်ထိုင်းနိုင်ငံရဲ့တရားစီစဉ်ရေးတရားခွင်ပုံကြီးပါတယ်။အမြဲတမ်းလေးနှစ်မျက်တာရဆောင်ရည်ပြီးခဲ့တာကိုအန်ကယ်မြင်ပါတယ်။ဒါပေမဲ့ဒီဒီပြည်အဖွဲ့အစည်းကဥပဒေရမဆောင်ရည်ထားဘူးအန်ကယ်မပြောလို့ပါဘူး။သို့တော့ဒီခွင်ရဲ့ဒီတရားမျှတစီစဉ်မှုတော့အန်ကယ်တို့ယုံကြည်ပါတယ်
။ဟုတ်ကဲ့ဆရာအဲ့ဒါဆိုလို့ရှိလို့ရှိရင်မြန်မာနိုင်ငံသားနှစ်ယောက်တည်းလွတ်မြောက်မှုကရာခိုင်နှုန်းဘယ်လောက်လောက်ရှိနိုင်မလဲခင်ဗျာ
။အန်ကယ်ကတော့အန်ကယ်တို့ဘက်ကတော့ရာခိုင်နှုန်းကတော့ရာခိုင်နှုန်းမြင့်မှုတော့မှ900ရန်တော့ပေးကြတယ်။ဒါဖြစ်လို့လဲဆိုတော့ဘောလုံးသမားပြောစကားနဲ့ပြောမှဆိုရင်သူတို့အိမ်ကွင်းမှာကန်နေရတဲ့ဘောလုံးသမားမဟုတ်လို့ကျန်တဲ့ဆရာနှုန်းတော့ထောက်လို့ရပါတယ်။ဒါပေမဲ့အန်ကယ်တို့စီချက်ဥပဒေရထောက်ပြချက်ပညာရှင်တွေပြောပြချက်မှုဝင်ဆရာဝန်တွေထွက်ချက်တွေကိုကြည့်မယ်ဆိုရင်ကလေးတွေကဟာဒီတရားစွဲအဖွဲ့ကဆွဲဆိုထားတဲ့အတိုင်းညှိစုမှုမရှိဘူးဆိုတာတွေ့တယ်။ထို့အတူပဲမျက်မြင်သက်တည်းလည်းမရှိဘူးဆိုတော့အန်ကယ်တို့ဘက်ကအနည်းဆုံး90%အထက်မှာရှိပဲဆိုတော့ရအောင်ပြပါ